Welcome to the Voice of America in Burmese.
mingla mne khima thora sinya shin american bureau su washington dc myo ro voe american tan ye 2022 khun ni zon la 9 ye ni ingan ni mne khen season lwe ko myama san lwe chin mne 6 lai ga ni 9 na ye che line thermometer 24.50 line thermometer 190 du ga ni jai yai chou twin ni ba bi shin thora sinya shin lan chan mi cha ba si shin jima thank you type ba ji mne khen season ni ko tawin yu tet set pe ma phit par de
mingla ba shin chuma khinyu tat ba di mne khin tadin de ko ko zon mu chaw ne du pyo pya pe ma ba britain munyi chaw boris johnson paw ma ayung chi mi shi party twen me khwe song khya ya ma munyi chaw nan ya daw ba de american nangan ja yi a chan pe show le ha myama a yi ko asean nangan de chu ne swin ni bu a shin ni ba de tyan mwin au chaw yi lo pyin tik ka pyo so lai daw ko sit kaun si ka ne pyin pyin than than taung pyan lai ba de di lo thu ja de tadin le ni ja ma ba ma tain ni tai
taung ma bi shin di lo thait tan haw myama ne nangan de ka tadin ni a pi ma ro myama nangan twen syan na သိမ့်မှုနောက်ပိုင်းမတိမငိမ့်အခြေအနေတွေနောက်သဘာဝဘေးဒဏ်ဆိုင်ရာသတိထားပွဲအကြောင်းသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမှာတွေကတော့
ဒီပြောင်းတယ်မဟုတ်ပါဘူးအများကြီးတော်တော်များများအဆုခံရတော့ခြေထဲမှာတော့ဝမ်းနေပါတယ်ဒါနဲ့တိုက်ပွဲကိုလည်းအောင်မြင်လို့ရှင်တယ်
ထားတော့စကိုင်းတိုင်းတွင်းကမိရှုခံရတဲ့ခြေရွာတွေကဒေသခံတွေရဲ့အတန်တွေကိုမကြခင်မှာစူးစီးတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့စစ်ကောင်စီအခြေအနေနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ရဲ့ငင်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြထားတဲ့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောက်သတင်းလွှာတို့ကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးမှာဖြစ်ပါတယ်
ယူကရိန်းနဲ့ရုရှားတပ်တွေထောက်ဝက်စီလောက်ထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကဆက်မှုထွန်းကားတဲ့ဆာဗီရိုဒေါန်ဆန်မြို့မှာတနင်္လာနေ့ကနှစ်ဖက်တပ်တွေကြားလက်ရကန်းရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပါတယ်။ရုရှားတပ်တွေဘက်ကအသာစီးရနေပုံပေါ်နေပေမဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့သူ့တပ်တွေမြို့ကိုပြန်ပြီးထိန်းချုပ်နိုင်မှုအခွင့်အလမ်းရှိတယ်လို့ပြောပါတယ်။ Luhansk ဒေသအုပ်ချုပ်ရေးမှူးကယူကရိန်းဘက်ကတိုက်ခိုက်မှုကြောင့်မြို့ထောက်ဝက်လောက်နီးနီးကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တာဖြစ်ပေမဲ့အခြေအနေနည်းနည်းပြန်ဆုလာတာတွေ့ရကြောင်းနဲ့ယူကရိန်းနဲ့လက်လွတ်ဆောင်ရှောက်ရမယ့်အခြေအနေရှိနေတယ်လို့တင်ပြပေးခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကပြောတာပါ။ Donbas အရှေ့ပိုင်းဒေသကိုရုရှားတို့သိမ်းဖို့ကြိုးစားရမှာ Severodonetsk မြို့ကအခြေအကျနေတာပါ။ဒါက Luhansk ဒေသကယူကရိန်းနဲ့ထိန်းထားတဲ့တစ်ခုတည်းသောအခြေစုံမြို့ဖြစ်ပါတယ်။မြို့ရောဝင်ကတော့အပြင်းထန်တိုက်ခိုက်နေတာဖြစ်ပေမဲ့ရုရှားတွေကိုပြန်ပြီးတိုက်ဖို့အင်အားရောအငင်းမြစ်ပါလုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်။တစ်ဖက်စလုံးကလည်းတစ်ဖက်ရန်သူအကြဆုံးမြောက်တိုက်နိုင်တယ်လို့ကြွေးကြော်နေတာပါ။သမ္မတဇယ်လန်စကီကအဲ့ဒီဒေသမှာရင်ဆိုင်တိုက်ပွဲဝင်နေတဲ့အဓိကမြို့နှစ်မြို့ကိုတနင်္လာနေ့မှာတွားရောက်အားပေးခဲ့ပါတယ်
။ပြည်ထောင်ကယူကရိန်းကိုအရေးအတွက်ဖော်ပြထားခြင်းမရှိတဲ့တာဝဲပစ်မစ်ဆိုင်းဒုံးလန်းနဲ့တွေပေးရသွားမှာဖြစ်ပြီးဒီဒုံးလန်းနဲ့တွေကိုကင်တွယ်ပစ်ခတ်နိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကိုလာမယ့်အပတ်အတွင်းပြည်ထောင်နိုင်ငံမှာခေါ်ယူတင်နှံပေးသွားမှာဖြစ်ကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးကတင်းလာနေမှာထုတ်ဖော်ပြောဆိုပါရယ်ပြည်ထောင်ကပေးရမယ့်လက်နက်တွေဟာကီလိုမီတာ80လောက်အဝေးကိုအစမပြတ်ပစ်ခတ်နိုင်တဲ့ M270 MLRS မစ်ဆိုင်းစနစ်ဖြစ်ပါတယ် GPS စနစ်နဲ့ပစ်ခတ်ပြင်ပတ်ကိုချိန်ရွယ်ပစ်ခတ်နိုင်တဲ့ဒုံးလန်းနဲ့ဖြစ်ပြီးတမိနစ်ကိုဆန်နှင်းလောက်ပြလွတ်နိုင်ပါတယ်ဒီစစ်ပွဲမှာပြည်ထောင်ဟာယူကရိန်းဘက်ကရပ်တည်ပြီးယူကရိန်းတွေသူတို့နိုင်ငံကိုခုခံကာကွယ်နိုင်ဖို့အဓိကလိုအပ်တဲ့လက်နက်တွေကိုဥဆောင်ကူညီထောက်ပံ့ပေးတဲ့နိုင်ငံဖြစ်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဗန်ဘက်စလီကတနင်္လာနေ့မှာထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီလိုလက်နက်တွေယူကရိန်းကိုပေးအပ်ခြင်းအပြင်ရုရှားတပ်တွေကတာဝဲပစ်မစ်ဆိုင်းတွေနဲ့နေရာမျိုးတိုက်ခတ်တိုက်ခိုက်နေတာတွေကိုပုံမကုကံကာကွယ်နိုင်မှာဖြစ်တယ်လို့လည်းပြည်ထောင်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ယူကရိန်းကလည်းဒီလိုလက်နက်မျိုးတွေကိုအကြိမ်ကြိမ်တောင်းဆိုနေခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့တုန်းကလည်းအလားတူတာဝဲပစ်မစ်ဆိုင်းM142 Hamas တွေကိုအမေရိကန်ကပေးအပ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပြည်ထောင်ကအခုလိုပေးရလိုက်တာဖြစ်ပါတယ်
။ဗြိတိန်လွှတ်တော်မှာတနင်္လာနေ့ကဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကအယုံကြည်ရှိတယ်လို့မဲထည့်ခဲ့ကြပါတယ်
။ The vote in favor of having confidence in Boris Johnson's leader was 211 votes.
ပေမဲ့မရှိပဲနဲ့မဲပေါင်း359မဲမဲပေးခဲ့တဲ့အထက်မှာဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်ရှိတဲ့မဲက217မဲရပြီးတော့မရှိတဲ့မဲက148မဲရတဲ့အတွက်ပါတီနည်းနဲ့သူ့ပေါ်ယုံကြည်ရှိကြောင်း Conservative Party Committee အကြီးအကဲဖြစ်တဲ့လွှတ်တော်မှ Graham Brady ကကြေညာခဲ့တာပါ Conservative Party ကလွှတ်တော်မှတွေကဝန်ကြီးချုပ်ပေါ်မှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးအခုမဲလာရရသူ့ပေါ်မှာ59ရာခိုင်နှုန်းထောက်ခံမှုရှိနေတာတွေ့ရပါတယ်။2019မှာတက်လာတဲ့ဝန်ကြီးချုပ် Johnson ဟာတင်းကျပ်တဲ့ COVID-19 ကန့်သတ်မှုတွေအတွင်းသူနဲ့သူ့ရုံးအဖွဲ့သားတွေ Downland ရုံးနဲ့နေမှာအရက်သေးစားတဲခင်းနဲ့ပါတီပွဲချင်းပါခဲ့တဲ့နောက်ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။လောင်စာစီဈေးနဲ့စားတောက်ကုန်ဈေးထိုးတက်ပြီးစီးပွားကတ်ဆိုင်နဲ့အန္တရာယ်ကြုံလာတာကြောင့်ပါတီတွင်းအမတ်တရှုပ်စိုးရိမ်မှုတိုးလာနေပေမဲ့သူ့ကက်ဘိနက်အဖွဲ့ဝင်တွေကတော့ COVID-19 ကာဝယ်ဆေးထုတ်လုပ်ငန်းလင်းလင်းလင်းလင်းလုပ်နိုင်တာနဲ့ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးဗြိတိန်တုံ့ပြန်မှုတွေနဲ့အတူအောင်မြင်တဲ့ဆောင်ရွက်မှုတွေရှိတယ်လို့တုံ့ပြန်ပြီးသူ့ဘက်ကရည်တည်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့အခုလိုပြက်ပြက်သားသားမဲပေးဆုံးဖြတ်မှုထွက်လာခဲ့တဲ့နောက်သူ့အစိုးရဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့စီးပွားရေးပြန်ပြီးဥမော့လာအောင်လုပ်မယ်လို့ပြောပါတယ်။
အမေရိကန်ကျောရောင်းနောက်ခံပေးထားတဲ့ Radio Free Europe နဲ့ Radio Liberty ကိုရုရှားကမမှန်မကန်သတင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ဒေါ်လာ3,250,000နဲ့ညီမျှတဲ့ရုရှားရူဘဲငွေတန်း20ပေးဖို့ရုရှားကပြစ်ဒဏ်ချမှတ်လိုက်ကြောင်း Interfax သတင်းဌာနကတင်းလာနေတော့မှဖော်ပြပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအရသားတွေနဲ့စစ်သားတွေတေဆုံးရတဲ့အရေးအတွက်တွေကိုသူတို့ရဲ့ Internet Website မှာဖော်ပြထားတာကိုရုရှားကမမှန်မကန်ဖော်ပြတယ်လို့ဆွဆွဲပြီးဝက်ဆိုက်ဆောင်မြန်နာကနေဖြုတ်ချပေးဖို့တောင်းဆိုခဲ့တာကိုသတင်းဌာနတွေကညှင်းဆုပ်ခဲ့တဲ့အတွက်အခုလိုတံငွေချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရုရှားနဲ့ပတ်သက်ပြီးအစွန်းရောက်ဖော်ပြတယ်လို့လည်းဆွဆွဲကြောင်း Interfax သတင်းကဖော်ပြထားပါတယ်။ရုရှားကသူတို့တပ်ဖွဲ့တွေရဲ့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးမတ်လကတည်းကစတင်ထုတ်ပြန်ခြင်းမရှိပါဘူး။ Radio Free Europe နဲ့ Radio Free Liberty တို့ကပီးခဲ့တဲ့လပိုင်းတွေမှာဒဏ်ငွေတွေဇက်တိုက်ချမှတ်ခံခဲ့ရပါတယ်။ဒီတန်လင်းဌာနတွေအနေနဲ့ငွေကြေးမတတ်နိုင်တော့ကြောင်းနဲ့ရုရှားရဲတွေကသူတို့ရဲ့သတင်းတောက်တွေကိုဖိအားပေးတာရှိတဲ့အတွက်လုပ်ငန်းတွေကိုရပ်တန့်ထားပြီးဖြစ်ကြောင်းတိုင်းပြည်ပြင်ပကသာဆက်လက်ပြီးသတင်းပေးပို့သွားမှာဖြစ်တယ်လို့မလတဲတော်ကပြောဆိုခဲ့ပါတယ်။သတင်းဌာနရဲ့ဒေဝါလီခံရမှုနဲ့ပတ်သက်တဲ့ကြားနာမှုကိုတော့လာမယ့်ဗုဒ္ဓနေ့မှာစစ်ဆေးမှာဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းတိုမီတာ24 kHz 1273ညစိုင်းတိုမီတာ40 kHz 0413ညစိုင်းတိုမီတာ57 kHz 5805နဲ့စိုင်းလမ်းမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်နေရန်ကုန်ပြင်သစ်တိုင်ရုံးကဖော်ပြချက်နဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့ကြေညာချက်နဲ့ထုတ်ပြန်သတိပေးလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီလွှတ်တော်အမှန်ဟောင်းကိုဖြိုးစရာတော်နဲ့ထင်ရှားတဲ့88ကျောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွန်မြစ်ဖို့အတွက်တရားရုံးအဆင့်ဆင့်ပါဝင်စစ်ကောင်စီကအတည်ပြုကြောင်းပြီးခဲ့တဲ့သတင်းပတ်ထဲသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လို့ရဖြစ်တယ်လို့ပြည်နှစ်တိုင်ရုံး Facebook ဆောင်မျက်နှာမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားမဝင်အစိုးရတရားဖြစ်နေရည်ညွှန်းတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြည်နှင်ထဏ်ထဏ်ကန့်ကွက်ကြောင်းဒီလိုပြောဆိုကြတာလက်ရှိနှစ်နိုင်ငံဆက်ဆံရေးအတွက်အနှုတ်လက္ခဏာဆောင်တဲ့ရိုက်ခတ်မှုရှိနိုင်ကြောင်းစစ်ကောင်စီနိုင်ငံသားရဲ့ရုံးကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆွေးလိုက်တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရလို့ထုတ်ပြန်တဲ့ကြေညာချက်တွေဟာလည်းတာဝန်မဲ့ရကြတဲ့မစင်မချင်းထုတ်ပြန်တဲ့ကြေညာချက်တွေလို့တုံ့ပြန်ပါတယ်။သူတို့ကိုခုမြစ်ဖို့အတွက်စီစဉ်နေရဆိုတဲ့သတင်းတွေကစစ်ကောင်စီရဲ့လူခွင့်ရတဲ့တရားဥပဒေစိုးမိုးရေးပေါ်မှာဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Netpress ကပြောသလိုကုလသမဂ္ဂမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကလည်းဒါဟာနိုင်ငံတကာလူခွင့်ရဲ့ကျင်းညာစတဲ့အပိုက်သုံးဖော်ပြထားတဲ့ဘဝရှင်တန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းပြောကြခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံ၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံ-အမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခေါင်အထည်ဖော်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတင်းလာနေမှာပြောဆိုပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုးလက်ဟာထိုင်းအစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရေးအဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီး Namapiduego, American Suyaga Kunibo, Losani, Kesa Dine Patabi, Sunibo Shibare, Singapore Yoda Kamaro, Singapore Suya Simi, Yashiriba, Teyame, Yamananga, Petipakari, Nepatade, Sunibo, Teyama Pipare, Dabi, Shangri La, Sunibo, Teyama Pipare, Brunei Nangango Yashida Kamaro, Atamegan Shuleha, Brunei Nanganjai, Wenji, Eawan Yusune, Abawen, Acha Suya Tawen Shidude, Yapet Tawen Shidude, Dress on Dama Pipare, American Nanganjai, when you turn out a timing and Derek Shuleha, the other about American Nanganjai, Dudia, Wenji, Shaman, and Vienna, La, or Philippine Nanganigulet, okay.
Cambodia Nangama, turning in a nigga, Chimpaka, Dayland Ra, Yuka Puma, Nashi Anaya, Cambodia P2 Party, CPP, and Nayani Relo, Yuka Way Commission, Topiane, Canu Yala Cinema, Popiani by, the Yuka Way to Mela P2 Raman, a set an eye among other Chow Yagan Hunjo Shibi. Nearly don't like may be may be my sister, Yagan no Joshi Delu, Juke of Boy Commission up your body. Nangan may be when she did, maybe go send Pisa to a good at Matana Shilaba. Then we may send Yalaguro, Jungla, and the Sechow in El Topia Mapipari. Nangan Delua, Dida, Young Webon, Tauchar, and the Sang, Azan Naku, the Council when he had a town to Tongjoma. When you go Hansa at Badiga, Gurongjo, and Nayani, Lelu, the Nila, and the Topian Jama, Popia Tabari, Dida, Giganier.
ထောင်ချောင်း50နှစ်ခုအတွက်စီစီပီကထောင်ချောင်း40ဆင့်ရအနိုင်ရတာဖြစ်ပါတယ်အတိုက်ခံကန်ဒိုလိုက်ပါတီကဒေတာကြီးကနေလေးဦးမှအနိုင်ရနေပြီးကောင်စီဝင်2000တရာခွန်ဆက်6နေရာလောက်ရထားတယ်လို့အတိုက်ခံပါတီကတင်းနေလာနေမှာပြောပါတယ်ဒီရတတဘအတွင်အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလီမှာကျင်းပမယ်အမေရိကတိုက်ထိပ်သီးအစည်းအဝေးကို လိုဘက်စ်အော်ပရာဒိုကတက်ရောက်မှာမဟုတ်ဘူးလို့တနင်္လာနေ့တုန်းကပြောဆိုလိုက်ပါတယ်သူအစားနိုင်ငံသားရဲ့ဝန်ကြီးမာဆယ်လိုအေဘရာတက်ရောက်မယ်လို့လည်းပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဘက်ကိုကျူဘာဖင်နီဇွဲလာနဲ့နီကာရာဂါနိုင်ငံတွေကိုအမေရိကန်အစိုးရကဖိတ်ကြားခြင်းမပြုပါဘူးဒါကြောင့်မက္ဆီကိုသမ္မတကမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်အားလုံးကိုမဖိတ်ဘူးဆိုရင်ထိပ်သီးအစည်းအ လထဲမှာဝါရှင်တန် DC မှာတွေ့ဆုံမှုရှိတယ်လို့လဲသမရအိုဘရာဒိုကပြောဆိုပါတယ်ဒီထိပ်သီးအစည်းအဝေးဘက်ဟာတနင်္လာနေ့ကနေဇွန်လ10ရက်နေ့အထိကျင်းပမှာဖြစ်ပြီးလာမယ့်ကြာသာပတ်နေ့မှာသမရဘိုင်ဒင်တက်ရောက်မယ်လို့မျှော်လင့်ရပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမုတ်ကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီထက်ရိုက်နားဆင်နိုင်တယ်လို့ပဲ။ကျမတို့ရဲ့ Facebook စာမျက်နှာမှာလည်းအတန်လွှင့်ချိန်တဲ့တပြေးညီထက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ဆင်နာတိတ်မှုကိုဆန့်ကျင်တော်လှန်မှုတွေကိုဖြိုခွင်းဖို့စစ်တပ်ကကြိုးစားနေတာနဲ့အတူပဲမြန်မာစစ်တပ်ဟာနိုင်ငံမြောက်ပိုင်းမှာသုံးရက်တာနေမြေရှင်းလင်းမှုတွေအတွင်းအင်ဂျီရာချီမိရှုခဲ့တယ်လို့ဒေသခံမီဒီယာနဲ့ဒေသခံပြည်သူတွေကပြောဆိုကြပါတယ် AFP သတင်းဆောင်မကိုတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်အတွင်းဆင်နာတိတ်ပြီးခဲ့တဲ့ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်တွေနဲ့စစ်တပ်ကြားပုံမှန်ဆိုသလိုထိတ်တိုက်တိုက်ပွဲတွေဖြစ်နေတာနဲ့အတူပဲစကိုင်းဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုသူတို့ရဲ့တန်ယုံလက်တုံပြန်မှုတွေကိုလည်းတွေ့မြင်နေရပါတယ်စစ်တပ်တပ်ဖွဲ့တွေဟာဒေသခံပြည်သူစစ်တွေရဲ့အလစ်တိုက်ခိုက်မှုတွေနဲ့ကြုံရတယ်လို့သုံးသပ်သူတွေကပြောဆိုပြီးစစ်တပ်အနေနဲ့လည်းမြေပြင်တပ်ဖွဲ့တွေကိုလေကြောင်းကနေပစ်ကူပေးခဲ့တာတွေလည်းအများအပြားရှိပါတယ်ပြီးခဲ့တဲ့သတင်းပတ်သုံးရက်တာအတွင်းစကိုင်းတိုင်းတွင်းကကင်းရွာအထက်ကင်းရွာနဲ့ကဲထောင်ရွာတို့ကအင်ဂျီရာနဲ့ချီပြီးစစ်တပ်ကမိရှို့ခဲ့တယ်လို့ဒေသခံတွေနဲ့မီဒီယာသတင်းဖော်ပြချက်တို့မှပြောဆိုထားပါတယ်။မေလ26ရက်နေ့မှာတော့စစ်တပ်ကချင်းကလာပြီးမိုးပေါ်ထောင်တနက်ပစ်ဖောက်တာတွေကြောင့်ကင်းရွာကဒေသခံတွေထွက်ပြေးကြရတယ်လို့လည်းအမည်မဖော်လိုတဲ့ဒေသခံတို့ကပြောပါတယ်။နောက်နေ့မနေ့တပ်ဖွဲ့တွေပြန်မထွက်ခင်မှာရွာမှာမိခိုးတွေတက်လာတာမြင်ရတယ်လို့လည်းသူကပြောပါတယ်။အင်းအလုံး200ကျော်လောက်လောင်သွားပြီးသူ့အိမ်ဟာဆိုရင်လဲကွန်ကရစ်အောက်ခံမဲ့ကျန်တော့တာလို့သူကပြောပါတယ်အခင်းဖြစ်ပြီးတဲ့နောက် AFP ကရရှိခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်ကရပ်ယူထားတဲ့ဗီဒီယိုတွေမှာတော့က 清水面江内江边十公里的老维卡学里嘛，米谷里等你来对呀吧的。比如人嘛对呀的时间的苦哈素颜嘞，该当月个时间的第二个干你来过对呀吧的。第二条哈比个的第二把么单个啊，我来帮忙么对呀不说过嘞。也比也 digital 赛亚世界地表的天道对个地表差吧的。特别买了 data ring 啊，天道对个地价啊，地么平台不落嘞，也比个破表吧的。都那么个迷乱嘞，多一点路东巴路表嘞，给让月个 data 更啊罗，是打对个五幺四零八，天道对个偏西多啦路表吧的。
谁看啊罗？怎么不挖表多一个？怎么你这样没修，楼上这样没修到？他什么都没打算不完别打算了。现在我过夜在那种吧这路路进来来吗
学着得有不少人也看得的十里追来秘书别看压的天马都也十里来八大位路标吧的。American Agata 对办 agency NASA 看压的就如这部女压弱比给的第二版秘书看压的地大瑞哈给他们的金月追也第二年的概念你来过追压吧的。都等等线路都给东通部表述的今晚地大干没有这么多家的
你说你说吃苦完了别到妈妈吃汤了啊苦爸妈让你这样没说的都要怎么样花了用抓别没过那样完了没啥妈妈来没吃到把告诉妈来没吃到啊苦了的啥我打了被妈到下我那么没有上来说的这些没吃到
都那么多多一一路都马路表来的那他给你玩的大概的五个来一口路表吧的
咱们不是五条的目标我们要去给我们家收看是吧这些马路玩的吧咱们在国有两名的人
这个是拍个了应对过米秀的所以说说白马年数差别这大概高过一个破瑞过将拍 PDF 路东东比这大概也他妈瑞也来车数比说说吧的比个的没了东西的人嘛这个是一个不久目前没有人家啊真佩慕的股批新的年嘛啊但来说提改收收目那种批量九百三月开的路民国嘛特别吧的啊库所以一件的你他股要拉比批章来表的叫能让把你的人的个破别吧的大比麦路来困业路下目破的股批的 Amnesty International 破几个咯你妈是要拿把你哈李长安你带开的人人几人呢别看到八位亚大瑞波丁中比丁克的楼也没有人呢谁要是目的过九楼你的路没了东西的你抽边呢今年这么说说来吧的一样也不会记也不得不看一样其他人被 Royal Raga EFP 过库路表吧的
We document a myriad of violations of international humanitarian law, including.
I'm going to go to the house and I'm going to go to the house. 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 I'm going to go to the house.对比天大面那的楼阳牛肉的八万八的
Amnesty International 加入啊苦路别开大开大瑞啊亚大瑞古大撇大瑞古年年古瑞中亚的地大干瑞也表述这瑞古都得的那楼土瑞卡麦丹表述他的路表述他吧的是多少钱的苦拿心里才要来加入 VOA 面马外事情也应该你们的看讨论这地位批发的啊苦哈罗的把我比人三亚的人上马的包括十来点别路吧的你们应该把苦些把你对安对没变的你连对卡西西路你来找是看见月球的你是的你要的吗你应该用的他上去也没去你心里边没来的罗马变成你连六个目片来不会你把的路母子来到文西都里的表白的你应该把的路别的大瑞的他也没来老师对把的批来来没来萨拉瑞古罗员工啊听上马批比不他把的妈妈的是要表白比他把的先
你妈那个妈，我连瑞卡西西楼兰尼拉叫，去你个德里塔上吉亚美尼塔西兰尼巴嘞。在这罗马楼卡店，我连瑞个，是该边缘角内塞塞边楼卡站有么好地啊么？边站内我连楼卡木撇拉内么？去你内地来路，莫是拉塔那也年龄长大上吉也配个娘家么？到底也没有面推个，微微个苦路表巴嘞。
真的，你那边是来着，哦，把那个车道都把挖没路没有。 တို့တင်ခံမှန်းတစ်ချက်လို့များတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာတိမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့တို့တင်ခံမှန်းတစ်ချက်လို့မများတို့တော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ကလေးမှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာဒါပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုဟိုရှေ့ပြေးနေနေလာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအင်းလည်းကသူရှေ့ပြေးနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဆိုတဲ့ဟာမျိုးလည်းချုပ်တင်ပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအတင်းတင်းရှိတဲ့ငလျင်လှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ5ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အိမ်နေမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအတင်းအတင်းရှိမြင်းကလေးစက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီပထမဆုံးလှုပ်ခဲ့တဲ့မြင်းကလေးဟာအေယာဝတီတိုင်းညုံလုံးမြို့ရဲ့အရှိမြောက်ဖက်9မိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုပြီးအေယာရစ်စတာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုပြီးအေယာရစ်စတာစကေး 3.8 အဆင့်ရှိတဲ့အေယာအနည်းငယ်ရှိမြင်းကလေးဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။တည့်ရက်ထဲမှာအချိန်တိတ်မကွာပဲစက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းကလေးလှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းကလေးလှုပ်ခတ်မှုတွေစက်တိုက်ရှိခဲ့တယ်လို့အင်အားအတင်းအကျပ်လည်းရှိတဲ့ငလင်းတွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းကလေးအင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရကျော်အပါဝင်ပြည့်ရအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းကလေးအသင်းကအသိပေးမှုတွေကလည်းထောက်လျှောက်ရှိနေခဲ့ပါတယ်။ဘေးတိုက်အထက်အောက်တွန်းတင်နေတဲ့ပြည့်ရကျော်အမြောက်အများရှိပြီးတော့အင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အထက်ကမြင်းကလေးကျော်ကြီးက၅ခုရှိပါတယ်။သခိုင်းပြည့်ရဟာမြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်ပူတာကိုအနီးကနေစတင်ပြီးမုတ်တမပင်လေခွေအထိမြောက်ကနေတောင်အထိရှိတဲ့အရှေလျားဆုံးငလျင်ပြည့်ရကျော်ဖြစ်ပြီးတော့ဒီဒေသတွေဟာငလျင်ကြောင့်ဘေးအန္တရာယ်ကြုံရနိုင်မွေရှိတာမို့သတိထားတဲ့နေရာတွေအနေနဲ့တတ်မှတ်ထားပြီးတော့စောင့်ကြည့်မှုတွေလုပ်နေတယ်လို့ဒေါက်တာရင်မျိုးမင်းထွေးက VOA ကိုအခုလိုပြောပါတယ
်ဒီငလျင်ဆိုတာကတော့ဒီချိန်လေးဖြစ်ပေါ်နိုင်တာမျိုးရှိတဲ့အတွက်အမြဲအလက်ချင်းမိုးရံကြော်ကြားထားတာမျိုးရှိတယ်အဓိကမျိုးရှိနေတယ်ဆိုတော့ချင်းဒီမှာသခိုင်းကိုမန္တလေးကိုမိထီလာတို့သာစီရငဲတင်ပြမနာနေစီတော့တောင်းကိုဖြူနဲ့ပကိုးပေါ့နော်ဒီဒေသကြီးဟာဆိုလို့ရှိရင်သတိကျရဲ့ဆက်တန်းတော်ရဲ့မျိုးကြီးလေးဖြစ်တဲ့အတွက်ကြောင့်လို့ပေါ့နော်မင်းလှူရှာမှုမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြကနာဖြစ်ပေါ်နေတဲ့ပြည်ကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်လို့အဲ့ဒီဒေသကြီးရဲ့မြန်မာနိုင်ငံအနောက်ပိုင်းကမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီသတိရဲ့အထက်ပိုင်းဒေသကြီးပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းမင်းနဲ့ပတ်သက်ပြီးတော့တတိယဒီထိုင်နေတဲ့အမြဲတမ်းငလင်းနဲ့ပတ်သက်တဲ့အစီအလေးအဟုတ်စုတာတွေရှိတဲ့ဆိုတဲ့ဟာမျိုးပညာပေးမျှဝေတာမျိုးတွေတော့ရှိပါရဲ့ခင်ဗျာ
လက်ရှိမှာဆေးရနာတိမ်မှုကြာမတိမငြိမ်ဖြစ်နေခြင်းမို့ငလင်းတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ခံမှန်းမှုနဲ့အသိပညာပေးတာတွေဆက်လုပ်ဖို့အကန့်အသတ်တွေရှိနေတယ်လို့ပြင်ပငလင်းပညာရှင်တွေဘက်ကထောက်ပြပြောဆိုမှုတွေရှိပါရဲ့ရှင်
ဒါတော့တဘာဝဘေးဒဏ်ဆိုင်ရာဆောင်ရန်ရှောင်ရန်သတိထားဖွယ်တွေကိုမှတ်မှတ်သိအောင်ပြောပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့စစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီချငင်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြထားတဲ့သတင်းထောက်မှတ်စုမြမကြီးပဲအိုးအိမ်စွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်မယ့်အလားအလာတွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်စီးပွားရေးအစီအစဉ်တို့ကိုတင်ပြပေးဖို့ရှိပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါရမရှင
်အရင်တုန်းကမကြုံခဲ့ဘူးတဲ့အချိန်တွေကိုကြုံနေရတယ်လို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်မှုသုံးသပ်ရေးဆွေးနွေးပွဲမှာအမေရိကန်နိုင်ငံဂျာယီဝင်ကြီးအန်ထိုနီဘလင်ကင်ကကြေညာလိုက်ပါတယ်ဒီနေ့ကမ္ဘာတစ်ဖွမ်းမှာရွှေ့ပြောင်းနေထိုင်သူ95သန်းကျော်ရှိပါတယ်ဒုတိယကမ္ဘာစစ်ကြေးရဆိုရင်ဘယ်ကာလထက်မဆိုများပါတယ်စိတ်ချလုံခြုံမှုနဲ့အခွင့်အလမ်းကိုရှာဖွေဖို့လူတွေကအိမ်တွေကနေထွက်ကြပြီးဘေးအန္တရာယ်များလှတဲ့ခီးကိုနှင်ကြတဲ့အခါ ဒီလိုရွှေ့ပြောင်းသွားလာကြတာပိုပြီးစိတ်ချလုံးကြုံအောင်စနစ်တကျဖြစ်အောင်အဖွဲ့အစည်းနဲ့ကျင့်သုံးပိုင်းလိုအဓိပ္ပာယ်ရတဲ့ institution တွေနဲ့တိုင်းပြည်တွေကအတူတကွအလုပ်လုပ်ကြဖို့အရေးကြီးပါတယ်လို့ဝန်ကြီးဘလင်ကန်ကအလေးထားပြောသွားပါတယ်။ရွှေ့ပြောင်းနေထိုင်တာအပေါ်စီမံခန့်ခွဲရေးအားနည်းတဲ့သူတွေကိုအကာအကွယ်ပေးရေးဆိုင်ရာဘုံချင်းကပ်ပုံတရရရှိရေးဟာတကဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုတရားဝင်သဘောတူညီချက်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ထောက်ပံ့ကူညီအားပေးမှုအောက်မှာအစိုးရတွေကြားပထမဆုံးညှိနှိုင်းသဘောတူညီချက်ဖြစ်ပါတယ်။နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာကိစ္စရပ်တွေအားလုံးအကျုံးဝင်ခြုံငုံစဉ်းစားခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်။လူအခွင့်အရေးလူသားကုန်ကြီးပွင့်လင်းမြင်သာမှုနဲ့နိုင်ငံတော်အချုပ်အခြာအာဏာတွေပေါ်မှာအခြေအမြစ်ကျကျတည်ထားတဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာမူဝါဒတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်လို့ဘလင်ကန်ကပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအစိုးရတွေပုဂ္ဂလိကကဏ္ဍကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွဲဖက်ဆောင်ရွက်ဖို့ကျွန်တော်တို့ကကတိကဝတ်ပြုထားပါတယ်။ဘာကြောင့်လဲဆိုတော့တနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်တဲ့စိန်ခေါ်ချက်ဖြစ်လို့ပါလို့ဝန်ကြီးကဆိုပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အနောက်ကဘာတိုင်းပြည်အတော်များများဟာဖိနှိပ်မှုအောက်ကနေထွက်ပြေးလာကြတဲ့သူတွေကိုတရားဝင်ဥပဒေအစဉ်အတန်ပေးပြီးဝန်ဆောင်မှုတွေနဲ့သူတို့ရဲ့ကလေးတွေပညာသင်ကြားနိုင်အောင်ဆောင်ရွက်ပေးခြင်းအပြင်ဒီလမ်းကိုဥဆောင်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အုပ်စုတွေဟာရာသီဥတုနဲ့ဆက်ဆက်ဖြစ်ပေါ်လာတဲ့ဘေးအန္တရာယ်တွေကြုံရပြီးတဲ့နောက်ပိုင်းပံ့ပိုးကူညီခဲ့ကြပါတယ်။ခံနိုင်ရည်ရှိရှိရှောက်လှမ်းကြရမှာဒေသခံတာဝန်ရှိသူတွေကိုလက်ကျင့်ပညာပေးကြပါတယ်။ရာသီဥတုအကြအတဲကြောင့်ရွှေ့ပြောင်းနေထိုင်ရလောက်အောင်အချင်းချောက်ခံနေရတဲ့ရရွာအတိုက်အဝိုင်းတွေကိုရွှေ့ပြောင်းနေထိုင်ရမှာအသားကျစေဖို့ကူညီကြပါတယ်။ရရှိပြီးသားတိုးတက်မှုတွေအပေါ်မှာဆက်လက်တိုးတက်အောင်အမေရိကန်ပြည်ထောင်စုကမိဖက်တွေနဲ့နီနီကပ်ကပ်အလုပ်လုပ်သွားပါမယ်။ဇွန်လမှာကျင်းပမယ့်အမေရိကတိုက်ထိပ်သီးညီလာခံမှာကျွန်တော်တို့ရဲ့ကဘာပဲချမ်းမှာကြုံတွေ့နေရတဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးအပေါ်တုံ့ပြန်ကြရမှာကျွန်တော်တို့ဆက်လက်ပူးပေါင်းတုံ့ပြန်သွားကြပါမယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဘာကြောင့်လူတွေကသူတို့ရဲ့အိမ်တွေကိုစွန့်ခွာပြေးခဲ့ကြတာလဲဆိုတာကိုကင်တွယ်ဖို့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်ကြတဲ့အကြောင်းအရင်းမြစ်တွေအပေါ်မှာကျွန်တော်တို့လှုပ်ဆောင်နေပါတယ်။အဲ့ဒီအကြောင်းအရင်းတွေထဲမှာစီးပွားရေးအခွင့်အလမ်းကင်းမဲ့မှုမလုံခြုံမှုအကျင့်ပြတ်ချစားပြီးဖိနှိပ်လိုတဲ့အုပ်ချုပ်ရေးရာသီဥတုနဲ့ဆက်ဆက်တဲ့အရေးပေါ်အခြေအနေတွေပါဝင်ကြပါတယ်လို့ဘလင်ကန်ကဆိုပါတယ်။ဒီနှစ်မှာယာယီလုပ်သားဗီဇာ 9,000 ကျော်ထပ်တိုးပြီးချထားပေးတာအပါအဝင်ရွှေ့ပြောင်းနေထိုင်တာတရားဝင်ဖြစ်ဖို့ဥပဒေလမ်းကြောင်းကိုလည်းအမေရိကန်ပြည်ထောင်စုကချက်ပေးနေပါတယ်။မိသားစုပြန်လည်ပေါင်းစုံရေးအစီအစဉ်ကိုလည်းချဲ့နေပါတယ်။ကမ္ဘာတဝန်းကဒုက္ခတွေတွေနဲ့အားနည်းတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပံ့ပိုးပေးနေပါတယ်။ကမ္ဘာတဝန်းမှာစိတ်ချပြီးစနစ်တကျနဲ့လူဆန်နဲ့ရွှေ့ပြောင်းနေထိုင်ရေးဖြစ်ပေါ်ဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပါမယ်။ရွှေ့ပြောင်းနေထိုင်ကြသူတွေနဲ့ပဲတိဆောက်ကြွယ်ဝလာခဲ့တဲ့နိုင်ငံဖြစ်တဲ့အတိုင်းဒီကိစ္စဟာကျွန်တော်တို့နှလုံးသားထဲမှာအထူးသဖြင့်ရှိနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်။ဒါရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်တာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ချောင်းသိစေအပ်ပါတယ်ရှင်။ဒါရရှင်တို့ခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50 MHz နဲ့လိုင်းလမ်မီတာ190တို့ကနေမနေ့9:00အထိဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24:00ပတ်လုံဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24:00ရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOS 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဘာသာအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖ
ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ9ရက်အင်ကာနေမနက်ခင်းစီစဉ်တွေကိုလှိုင်းတိုမီတာ24.58လှိုင်းလမီတာ190ဒုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းထောက်မှတ်စုကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့
ပြည်သက်ကသုံးသိကျောင်းသူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကဟော PDF ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုလဲဆက်ပြီးတယ်ဆိုတော့လေ
ဒါတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်အခုရင်ဆုံးတော့သတင်းထောက်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုချင်းမြောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငင်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့လည်းထပ်ပြီးတော့ဂရိပြုခဲ့ပါတယ်။သတင်းတောင်မှတ်စုအစီအစဉ်ကိုတော့ကုသညွန်ဦးတင်ဆက်ထားပါတယ်ရှင
်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီညာရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံဂရိပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့ဒန်းတူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးဖို့ပါတယ်။ကျွန်တော်တားညူပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြပခါတွေခြုံငင်းကိုလက်တွေ့ကြကြကောင်းတဲ့ဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီငယ်ဆွေးနွေးပွဲကိုတက်ရောက်ဖို့လက်နက်ကိုင်10ဖွဲ့ကအကြောင်းပြန်ထားပြီးတော့မေလ20ရက်နေ့ကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောရာကူတို့ဦးဆောင်တဲ့နှစ်ဖက်ဖွဲ့ဟာမေလ30ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့လုံကနေပြီးတော့ပြည်ထောင်ရေးသားမှတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငင်းညာရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေပြင်ပါတီဆိုဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။UWSP ဘက်ကတော့နိုင်ငံတော်ပြုတ်ကွဲစီဖို့နိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလို့မှာမဟုတ်ပဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်တမာရေးကလွယ်ပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့ဆိုရပဲတက်တဲ့ဗမာတိုင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြည်ပခါတွေကိုတက်ဆိုင်သူတွေတွစ်ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တစ်ဖက်တွစ်ဆုံနာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကနေပြည်တော်မှာဂျွန်လတရက်နေ့ကပြုလုပ်ခဲ့တဲ့ဇင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါတယ်။
ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကြာကျွန်တော်တို့ပြောကြတာတော့အဲကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲအဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သတ်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်တဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းတုံးကကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းမှာဆွေးနွေးခဲ့တဲ့အချက်လက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီလေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဆောင်ရွက်ရတာဖြစ်တယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိရတယ်ကိုပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ်
ဝါပြည်နယ်နဲ့ပတ်သက်ပြီးတော့ခုတောင်းနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပေးနိုင်ဖို့မူအားဖြင့်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကဗီဒီယိုကိုရှင်းပြပါရယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးအဲ့ဒါကျွန်တော်တို့ဒီဆွေးနွေးခဲ့တာပေါ့အဲ့ဒီ channel ပတ်သက်ပြီးမှကျွန်တော်တို့လည်းတဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားနိုင်ငံသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတော့လည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့တစင်ဆိုင်တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲနော
်စစ်ကောင်စီနဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့၃ရက်တာဆွေးနွေးညှိနှိုင်းချက်တွေရသဘောတူညီချက်တွေကိုလည်းအတူပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်အစားချုပ်လက်မှတ်ရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစုနိုင်ကမှတ်ချက်ပေးပါတယ
်ဟိုအရင်တော့က ဝန်နေဟူတော့ပြီးတော့အငင်းကြီးတိချောင်းကြီးအဖွဲကနော်သူတို့ရပြီးတော့သွားဆွေးနွေးတော့သူတို့ပြောတာကိုလည်းနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုရှိဘူးလို့ပြောတာကြားပါတယ်အခုတော့အပြန်လန်ဆွေးနွေးမှုဒီတုံးတရားရှိတယ်အကြောင်းအဲ့ဒါကအရင်ကတည်းကဆက်လို့ရှင်ဒီပေါ့ကြည့်ဆုံးမွေးကတော့တုံးတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်ဒီလောက်သားမှုကမပေါ်ပြနေတာက
စစ်ကောင်စီနဲ့ညီညာရေးတွဆုံဆွေးနွေးဖို့ကို NCA အပြည့်အဖွဲ့ကခုနှစ်ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်ထိုးမထားတဲ့သုံးဖွဲ့တို့ကလက်ခံထားပါတယ်။တနင်္ဂနွေမှာလက်နက်ကင်ပြည်ပခါတွေချုပ်ငြိမ်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ NUG နဲ့PDF အဖွဲ့တွေမပါတာဟာတယောက်တဲ့ညီညာရေးဆွေးနွေးမှုဖြစ်ပါမလားဆိုပြီးတော့မေးခွန်းထုတ်စရာတော့ဖြစ်ပါတယ်။နိုင်ငံရေးပါတီတွေနဲ့တိုင်းသားပါတီတွေမပါဝင်မနဲ့စီရင်အင်အားစုတွေကသာဖိတ်ခေါ်ဆွေးနွေးနေတဲ့ပေါ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးဆိုင်ညွတ်လင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။ပါတီတွေကဘာမှတုံးမွေပါဘူး။မနေ့တနေ့ကပဲကျွန်တော်ပါတီ
Congress ကျွန်တော်မိကုံးကြိုးခဲ့ပါတယ်အခုကစီးရေးတဲ့စီပေါ်ပြီးသားကျင်နေတယ်အလုံးကနိုင်ငံတော်စီးရေးတဲ့ဒီဆောက်တော်ကိုချက်နေတယ်ဒါကကောင်းတဲ့လားလားမဟုတ်ဘူးသူကလည်းဘာမှတန်နိုင်လက်ပြစ်အချင်းကြီးအဲ့လိုဖြစ်နေတာဟုတ်တော့ဆိုတော့အတီးကတော့တီးလို့ဒီပေါ်ERO လို့ခေါ်တာ EU
ဒီလေကိုလူကြတာအောင်ဒါကကိုပိုင်ကလည်းစီယိုမက်တီပဲကလည်းစီယိုဒီတဘောတရားပါပဲကျွန်တော်အဲ့လိုပဲမြင်ပါတယ်မြန်မာနိုင်ငံကြီးကတော်များများမှာစစ်ကောင်စီတပ်တွေနဲ့တန်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကာကွယ်ဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေရှိနေတဲ့အချိန်မှာတန်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီညာရေးတွဆုံဆွေးနွေးနေတာဖြစ်ပါတယ်ညီညာရေးဆွေးနွေးပွဲနဲ့ပတ်သက
ော့မရှိပါဘူး။ဘယ်နိုင်ငံမှတပုံစံနဲ့တခြားတယ်မရှိဘူး။ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင်းလူမျိုးကြီးကျွန်တော်နိုင်ငံရဲ့နော်ဒီမင်းရေးအခြေအနေပြီးရင်ပတ်ဝန်းကျင်အခြေအနေပေါ်မှာလိုက်ပြီးကျွန်တော်တို့ကတင့်တော်တဲ့အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့တည်ဆောက်မှာဖြစ်တယ်။အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်လုပ်ရမှာဖြစ်တယ်။အဲ့လိုလုပ်ဖို့အတွက်ဆွေးနွေးညှိနှိုင်းအခြေရှားတာဖြစ်တယ်။ခုလုပ်နေကြတာဒီအဲ့လိုမျိုးလုပ်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းအခြေရှားတာပဲဖြစ်တယ်။
ဒီနေ့ဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆယ်ပွဲရှိပြီးတော့မီလာ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP နဲ့ KNU မျိုးသားစီယုံ KNU မျိုးသားလူမျိုးရေးတပ်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ပြန်တာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစီညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညို့ပါတယ
်။အပတ်စဉ်သတင်းတော်မှတ်စုအစီအစဉ်ကိုကိုတားညို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ခဲ့တဲ့သတင်းတော်မှတ်စုအစီအစဉ်အပြင် VOA ကနေထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိပေးရနိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံမယ့်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးပူးရဲကြီးညာအချက်မှဖော်ပြပါတယ်။နိုင်ငံရေးအချက်တဲကြောင့်အသက်မွေးဝမ်းကြောင်းအလုပ်အကင်တွေဆုံးရှုံးရပြီးစစ်ရှောင်နေကြရသူတွေအတွက်စာနာမှုအကူအညီရဖို့ကလည်းတိတ်ကိုအရေးကြီးနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်။ဆီယနာသိမ့်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတို့က VOA ကိုပြောပါတယ်။ဒ
ီဘက်ကအထူးသဖြင့်ကျော်သူတို့ကတွေ့နေဟိုမှာပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကဟော PDF ရိတ်ခါလို့ပါလို့ဆိုဆွဲပြီးမိရှုတယ်ဆက်ပြီးတယ်ဆိုတော့လေတောင်သူတွေကဆဲရကိုသူတို့ရတဲ့စကားတွေဆဲပြီးမထားရတော့အော်လုံးထုတ်ပြီးရောင်းကြတာက
ဒါပြင်ချေးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေဟာတပိုင်းတိုင်းကူညီပေးနေသူတွေကိုအားထားနေကြရပါတယ်။
လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအခုညီပေးနေသူကပြောပါတယ
်။အာဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်ကွဲစားအဲ့ဒါညီပြောင်းဝင်မဆိုရင်ဒီသိုးစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်သာဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျ။ဝယ်လို့ရပါတယ်။တန်ပေါ့ဗျာ။ဒီလဲတောင်သူတွေချင်းချင်းဝယ်လို့ရသေးတယ်။ပြန်လာတော့မလွယ်တော့ဘူးဗျာ
။ဆစ်ဆောင်လေးကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်။နေမီဒေတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ
်။ဟုတ်သားနိုင်တော့အလုပ်ကိုင်နေနေစဉ်ဝင်ငွေမရှိတာနဲ့တစ်ခက်ရဲ့သူတို့တွေအကဖေးကြီးနိုင်ငံရဲ့အခမ်းဒီညီကလူတွေကတော့နိုင်ငံတော်တော့ကျွန်တော်တို့သိသေးထားတယ်။ဟိုတိတ်တော့အများကြီးတော့မသိနိုင်ဘူးသူတော့လေရေကြီးရဲ့ဟိုချင်းတူပြီးဆက်ရတာတို့ဘာလို့လောက်ရတော့အဲ့ကောင်စံသေးနိုင်ကြီးသေးရကြာတာပေါ့အစားကြမခိုင်း။အပေါ်ထားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်သူဖြတ်စည်းတယ်သိုးသေးလာတာတိုင်းဆိုရင
်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါလေ။တိုက်ပွဲတွေနဲ့အတူဆစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ဝေချေခက်ခဲရတော့ကျွန်တော်ဒီဆစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့ထိုင်းအောင်ဒီမှာဒီသားလူရှင်လေးဒီပတ်ရောက်လူရှင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ရှိတာတွေရှိတယ်တချို့ကလည်းအစင်းနဲ့ဝယ်ပြီးတာတွေရှိတယ်အဲပြီးတော့ဟိုအဓိကကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူ့ပေါင်းဆိုင်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရန်ပုံငွေရတဲ့ကားကားတွေထုတ်ရတယ်အဲ့လိုမျိုးပါပဲအရင်ကြီးဟိုပါတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အစင်ပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာဒီတွင်ကိုသိမ်းပါပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုဒီနေ့အတွင်းထဲမှာဒီညပို့ခြင်းလေးပို့ပြီးတော့အခက်အခဲဖြစ်လေးပြီးပို့ပြီးတော့ဒီနောက်ချက်တာကြည့်မှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။AAC မဟာမိတ်ဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီဖိုင်းနိုင်ငံဘက်ကတော့စစ်ကြီးတည်လာတဲ့လမ်းကြောင်းမှာတိတ်ပြဿနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်းရင်မြစ်ကိုဖြတ်ကူပြီးတော့ပို့လာတော့အပြည့်အဝဒီတန်လင်းကြီးကိုဖြတ်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ်
We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆိုင်ရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာဆစ်ဆောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါAAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ဆောင်နေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်
တော့အဓိကပုံပြနေတာကတော့ဒီလက်ရှိဒီ၄ကီလိုတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့ဒီဘေးချောင်းနေရတဲ့လူတွေအားလုံးက1000တော့3000နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဦးတောင်ပတ်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ဆောင်တွေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့လောလောဆယ်တော့ဟုတ်ကဲ့
အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ရက်ဖက်ဆေးရုံတင်ပေါ်ကြီးတွေထဲမှာကမ္ဘာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်ပေါ်ကြီးစီနီဂေါနိုင်ငံမြို့တော်မှာရောက်ရှိနေပါတယ်။ဆေးပတ်ဆိုင်ရာနောက်ဆုံးဖော်နည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဂရင်းနေရာဆန့်ဆေးရုံတင်ပေါ်ကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်သွားမှာဖြစ်ပါတယ်။ခွဲစိတ်ကုသဖို့လက်လန်းမမီသူတွေအတွက်အခမဲ့ပရဟိတကူညီကုသပေးမယ်အစ်မြက်ဆေးရုံတင်ပေါ်ကြီးအချောင်းမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် We always knew we wanted to waitto officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ship Prahita ဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအီယာမဆေးရုံတင်မောကြီးကကဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,500အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ship's firsthospital that we've designed from scratch with our partners
and ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိတ်ဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to freeto affordable to timely and
ကဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှင်းနဲ့ချီတခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂကိုတည်ပြီးတည်င်းပတ်အတွင်းမြန်မြန်ဆက်ဆက်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီကြောင်စောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒေနိုလာဖတိတီ။ညဘင်းနမဖို့ဘူး။ရမလာတော့အပတာလမနော
မာစီရှစ်ပြတင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိပ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိပ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကိရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်။
We see an increasing amount of people from Africa who are helping fellow Africans.
Africa time ma Africa lu myo chin chin ku nyi jin ne prahita ri po mya la da twi ya ba de. Chinaw ro ma ne gin be ta won yu de wanan ni shi de lo. Tin mo bo ma prahita la ku nyi de Africa ga tu ri le shi ba de. Kyo yin ka ba Taiwan ji tuku long lo phit ni ba de. ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝန်ကြီးဖြစ်နေတာက Mercy Ships ရဲ့ထူးခြားမှုပ
ါ။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရာဟိတာဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါ။ဒီကမ္ဘာလုံးကခွဲစိတ်အထူးကုတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရာဟိတာကူညီသူတထောင်ကျော်က20ခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် we do it from a Christian point of view so we are a Christian mission but we help everybody
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတန်းကိုကူညီနေတာပါဘယ်သူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ွယ်ကိုယ်ွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ်
Mercy Ships ပရာဟိတာဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်။မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစ်စ်မြင့်နောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်ပါပ
ါမဆူမြတ်မော်ရဲ့ဘလော့ဂါရီပြောသမျှတည်င်းပတ်ဆင်ခဏကိုတင်ပြပြီးမှာတော့သက်တမ်းရောင်တည်င်းလှအစီအစဉ်ကိုနားဆင်ကြရမှာပါဂျွန်ဘော်ကဒိုင်နိုဆောရီရဲ့ကမ္ဘာ Jurassic World Dominion ရုပ်ရှင်ကားတစ်ထွက်လာပါပြီအရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပြီးနံပါတ်3ကားမြောက်ဖြစ်တယ်လို့ဒီကားမှာအရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေရောထည့်ထားပါတယ်မအေးသနာကြပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ Jurassic ကဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီ။ဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ဒီကားမှာအရင်ရုပ်ရှင်ကမှပါခဲ့တဲ့သီရုပ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အစ်စ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ဖွဲ့အခမ်းအနားကိုတော့ကလုံးမြို့မှာမေလကောင်မှကျင်းပသွားပြီးတော့ဒီရုပ်ရှင်ကားမှာပါတဲ့အဖွဲ့အစည်းတွေတက်ရောက်သွားခဲ့ကြတာပါ။
Well, I feel like I'm dreaming in a way, but it's a very good dream.
Hina Jeff Globen ကတော့ဒီကားကအိမ်မက်ပါပဲဆိုပြီးတော့ရုပ်ရှင်မိတ်ဆက်ဖွဲ့ကိုလူကိုယ်တိုင်တက်လို့ရတာကိုမယုံနိုင်တာပြောသွားခဲ့ပါတယ်။ပြည်ထောင်ရဲ့လန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Traffic Coaching ပြည်မှာမေလ29ရက်နေ့က T-Rex Dinosaur ကြီးတစ်ခုကိုဖော်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အုံနောက်ခံတဲ့ပိတ်ကြားကြီးပေါ်ကနေ Dinosaur အကောင်ကြီးလှုပ်ရှားနေတဲ့ပုံပြတာမလို့ပိတ်ကြားတဲ့ကအဆောက်အုံနဲ့အပြင်ကအဆောက်အုံပုံတစ်ထပ်ထည့်ရှိနေပြီးတော့တကယ်အပြင်မှာ Dinosaur ကြီးတစ်ခုလှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ရုပ်ရှင်ကားတဲ့ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာဒိုင်နိုဆောတို့ကပါ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့ဒီနေ့အကြာဒိုင်နိုဆောတွေတစ်ကမ္ဘာလုံးပြန့်နှံ့နေပြီးတော့လူတွေတားဆောင်နေဖြစ်ရတဲ့အကြောင်းဇာတ်ရင်တည်းပြီးတော့ရိုက်ထားတာဖြစ်ပါတယ်။အရင် Jurassic Park ရုပ်ရှင်ကားကလေးကတရုတ်ဆောင်နေမယ်နမီ Laura Dern နဲ့မင်းသား Sam Neill တို့ကလည်းသူတို့ရဲ့ငကိုဇက်ရုပ်တွေဖြစ်တဲ့ကြောက်ခက်ရုပ်ခပင်ကပညာရှင်လည်းဖြစ်ဥရရာတွေပြောင်းလဲမှုလေးလာရင်သိပ္ပံပညာရှင်လည်းဖြစ်တဲ့ဒေါက်တာ Ellie Settler နဲ့ကြောက်ဖြစ်ရုပ်ရှင်ပညာရှင်ဒေါက်တာ Alan Grant တို့ဖြစ်ဆက်ပြီးတော့တရုတ်ဆောင်ထားပါတယ်။1993ခုနှစ်ကရုပ်ရှင်ကားမှာပါတဲ့မင်းသား Jeff Goldblum နဲ့ပြန်ပြီးတော့ပါထားတာပါ ဒီရုပ်ရှင်ကောင်ကိုကဘာတလွန်ဇွန်လတစ်ရက်နေ့မှာစယုံတင်တာဖြစ်ပြီးတော့အရင်ကောင်းတဲ့ visual effect ကွန်ပျူတာလှည့်ခွေရုပ်ပုံတွေနဲ့ဒီကောင်ကိုလည်းပြည့်တဲ့အရင်သဘောကျတယ်လို့ထုတ်လို့သူတွေကပြောပါတယ် Jurassic World Dominion ရုပ်ရှင်ကောင်ကိုဂျာမနီနိုင်ငံတလွန်ရုပ်ရှင်ရုံမှာဇွန်လ10ရက်နေ့မှာစတင်ယုံတင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်အောင်စုတွေမှာတော့ဇွန်လ10ရက်နေ့မှာစပြီးယုံတင်ပြသပါတယ
်Bigger. Why do they always have to go bigger?
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါရှင်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ We throw that money in the air. Hey. We throw that money in the air. ငါ့ရဲ့တနာကျစီစဉ်တဲ့ခုဖြစ်တဲ့တက်တန်ရောက်တဲ့လောအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းတွေ၊သတင်းဆောင်ပါတွေနဲ့ Radio စီစဉ်တွေဒါမှမဟုတ်လေ TV အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါရစေ။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE ကအစီအမဲချိုးဆိုပါရစေ။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ line to meter 2440 51တို့ကနေနားဆင်နေကြရတာဖြစ်ပါရစေ။အခုကတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်။
မြန်မာစစ်ကောင်စီကိုတရားမဝင်အစိုးရဖြစ်တဲ့ရန်ကုန်ပြင်သစ်တပ်ရုံးကဖော်ပြချက်နဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်ရကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့စစ်ကောင်စီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။ NLD ပါတီလွှတ်တော်အမဟောင်ကိုဖြိုးစေရတော့နဲ့ထင်ရှားတဲ့ကျောင်းသားခေါင်းဆောင်ကိုဂျင်မီတို့ကိုကွပ်မျက်ဖို့အတွက်တရားရုံးအဆင့်ဆင့်ပါဝင်စစ်ကောင်စီကနေအတူတူကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဒီလိုဆုံးဖြတ်တာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေပေါ်မှာနောက်ထပ်ပြစ်မှတ်ထားတဲ့လို့ရလို့ပြင်းထန်တဲ့ Facebook စာမျက်နှာမှာဖော်ပြတာပါဒီလိုဖော်ပြရမှာစစ်ကောင်စီကိုတရားမဝင်အစိုးရအတက်ဖြစ်နေရည်ညွှန်းဖော်ပြထားတဲ့အတွက်စိတ်ဆိုးဒေါသထွက်ရကြောင်းနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်းလင်းခံ Derek Chollet ဟာဂျူလ9ရက်နေ့ကနေ14ရက်နေ့အထိထိုင်း၊စင်ကာပူ၊ဘရူနိုင်းနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးပါဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်ပြီးအကောင့်ထည့်ဖို့ကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့အခါတိုင်မင်ခန်ရှိုလေးဟာထိုင်းအစိုးရအဆင့်နဲ့ရရှိရတဲ့တွေ့ဆုံမှာဖြစ်တယ်လို့စင်ကာပူကိုရောက်တဲ့အခါစင်ကာပူအစိုးရအဆင့်နဲ့ရရှိရပါတက်ရောက်မယ်။မြန်မာနိုင်ငံရဲ့ပြည်ပကနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဗြိတိန်လောက်တာမှာတနင်္လာနေ့ကဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်မရှိပါတီတွင်မဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကနေအယုံကြည်ရှိကြောင်းမဲထည့်ခဲ့ကြပါတယ်။ပယ်မဲမရှိဘဲမဲပေါင်း359မဲပေးတဲ့ထက်မှာဘိုရစ်ဂျွန်ဆန်ပေါ်အယုံကြည်မရှိတဲ့အယုံကြည်ရှိတဲ့မဲက217မဲရခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darren Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 3732 line to meter 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE မြန်မာပိုင်းအစီအစဉ်ကိုအစဉ်တစ်ဖြန့်အားပေးနာစင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကြန်ထိုက်ပါ
This program has come to you from the Voice of America, Washington.